ဖရန်ဘာသာဝင်ရဲ့ယေရှုခရစ်တော်ပြန်လည်ဆင်သင်ထမြောက်ရာအစ်တာပေါ်ရုံနေမှာဒေဝိလင်္ကာကခရစ်ယာန်ဘုရားကျောင်းကြီးနဲ့ဟိုတယ်ဘီမှာလူများပြတည်ဆုံးကြရတဲ့ဖောက်ခွဲတက်ခတ်မှုအပေါ်ကမ္ဘာကောင်းဆောင်ကြီးနဲ့ဘာသာရေးကောင်းဆောင်ကြီးကရှုတ်ချပြောဆိုပါတယ်။ပောက်ကွဲမှုအတွင်းတည်ဆုံးရသူတွေထဲမှာဗြိတိန်၊နယ်သာလန်နဲ့အမေရိကန်နိုင်ငံသားဒါဂျင်နဲ့ချီပါမယ်လို့လည်းယူဆထားကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့တက်ခတ်မှုဟာအင်မတန်ဆိုးရွားစိတ်ပျက်ဖွယ်ဖြစ်ပေတည်ဆုံးထိခိုက်ခဲ့ရသူတွေအတွက်ထပ်တူဝန်ထမ်းချီးကွယ်ရတယ်လို့တွစ်တက်လူမှုကွန်ရက်မှာရေးသားပါတယ်။တည်ဆုံးရသူတွေအတွက်ဆုတောင်းပါကြောင်းဒဏ်ရသူတွေအမြန်ပြန်လည်ကျန်းမာပါစေကြောင်းနဲ့ချင်းချောက်တက်ဖြတ်ခဲ့ကြတဲ့အကျံပတ်ဝါဒီတွေသူတို့လုပ်ရအတွက်နှောင်ထရအောင်ဖျားသခင်လမ်းပြတော်မူဖို့ဆုတောင်းပါတယ်လို့ဂျေရုရှလင်ကကက်သလစ်ခရစ်ယာန်ကျောင်းတော်ကကြေညာချက်ထုတ်ပါတယ်။ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်လည်းအစ္စတန်နစ်အစင်အလာဟောကြားမှုမှာတက်ခတ်မှုအပေါ်ဝန်ထမ်းကြောင့်မှိတ်ကြပါတယ်။ပြီးခဲ့တဲ့လတုန်းကမွတ်စလင်2000ကျင်လောက်တည်ခဲ့ရတဲ့နယူးဇီလန်နိုင်ငံ Christchurch ကမွတ်စလင်ဗလီကျောင်းနှစ်ခုပြစ်ခတ်တိုက်ခိုက်ခံရမှုနောက်ပိုင်းတနင်္ဂနွေနေ့မှာသရလင်ကာကဘုံခွဲတိုက်ခိုက်မှုနဲ့ကျုံခဲ့ရတာပါ။ဒါမျိုးအကြမ်းဖက်မှုတွေကြောင့်ယူကျုံမရဖြစ်ရတယ်ဆိုလဲနယူးဇီလန်ဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်တွေအနေနဲ့ကူညီဖို့အစဉ်နဲ့ရှိတယ်ဆိုပြောဆိုထားပါတယ်ရှင်။